This is Radio Free Asia. The following program is in Burmese.
မင်္ဂလာပါခင်ဗျာလွတ်လပ်တဲ့အာရှတန် RFA ရဲ့2023ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ကကျော်လွန်ဦးပါဒီနေ့ညအစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူမြန်မာပြည်သူတွေရဲ့ဆန္ဒကိုလေးထားဖို့တရုတ်ကိုအဖွဲ့အစည်း255ဝက်ကတောင်းဆိုတဲ့သတင်းပေးပို့ချက်အပါအဝင်သတင်းဆောင်မတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုပထမဆုံးသတင်းတွေကိုတင်ပြပါမယ်ခင်ဗျာ။ကင်းပြည်နယ်ဖပုံမြို့ကင်းမျိုးသားအစီယုံတပ်မဟာ9နယ်မြေတဲကစစ်ကောင်စီတပ်ရဲ့ .939 မဆုတ်တန်းခံစစ်စခန်းထိတဖဲတာစခန်းကိုတင်းယူလိုက်ပြီးလို့တိုက်ပွဲမှာပါဝင်တဲ့ Force for Federal Democracy FFD ဘွဲကဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်ပါတယ်။အဲ့ဒီစခန်းဟာစစ်ကောင်စီတပ်ကနှစ်ပေါင်း30နီးပါးခိုင်မာတပ်ဆွဲထားတဲ့စခန်းကြီးဖြစ်ပြီးဒီဇင်ဘာလ18ရက်နေ့လယ်တနာရီခန့်မှာ KNU နဲ့ပူးပေါင်းအဖွဲ့တွေကတင်းယူနိုင်ခဲ့တာလို့ဆိုပါတယ်။ကွန်ကရစ်ကရုဏ်အကြီးအငယ်30ကျော်နဲ့စစ်ကောင်စီတပ်ကအင်အား120နီးပါးအခိုင်မာတပ်ဆွဲထားတဲ့စခန်းဖြစ်တာကြောင့်တော်လန်ရေးတပ်ဖွဲ့တွေနှစ်ကြိမ်ရပြင်းထန်တိုက်ခိုက်ခဲ့ရပြီးနှစ်ဖက်အကြအဆုံးများတယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။နှစ်ဖက်ထိခိုက်သေဆုံးမှုအရေအတွက်နဲ့တင်းစီရမိတဲ့လက်နက်ခဲယမ်းတွေကိုတော့ပူပေါင်းတပ်ဖွဲ့တွေဘက်ကဖော်ပြထားတာမရှိသေးသလို KNU ပြောရေးဆိုခွင့်ရှိသူတွေကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံမဖြေဆိုသေးပါဘူး။စစ်ကောင်စီရဲ့ KNU ပြည်နယ်ပြောခွင့်ရသူစီပါရေးဝန်ကြီးဦးစောခင်မောင်မြင့်ကိုတယ်လီဖုန်းနဲ့ဆက်သွယ်ရမှာလဲဖုန်းလက်ခံဖြေဆိုတာမရှိသေးပါဘူး။တန်းဆော်ဘောပိုင်ဒေသတစ်ခုဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့ကိုနှစ်ပေါင်း64နှစ်အကြာမှာပြန်လည်ရယူနိုင်ခဲ့ပြီလို့မနေ့ကဒီဇင်ဘာလ18ရက်နေ့ညပိုင်းမှာမြောက်ပိုင်းမှာအမိန့်ဖွဲ့တွေကထုတ်ပြန်ပါတယ်။တန်းမြို့သားလွတ်မြောက်ရေးတပ်မတော် TNL ဟာဒီဇင်ဘာလ10ရက်နေ့ကစလို့နမ်ဆန်မြို့မှာရှိတဲ့စစ်ကောင်စီတပ်ရဲ့တပ်စခန်းရဲစခန်းနဲ့ဌာနဆိုင်ရာရုံးတွေကိုတိုက်ခိုက်ခဲ့ပြီးဒီဇင်ဘာလ15ရက်နေ့မှာတင်းယူနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။နမ်ဆန်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်သား60ကျော်တင်ဆုံးပြီး30ကျော်ဒဏ်ရာရခဲ့တယ်လို့ရေးသားထားပြီးတရားနယ်ဘက်ကကြားဆုံးမှုကိုတော့ဖော်ပြမထားပါဘူးစစ်ကောင်စီတပ်သား30ရဲ6ဦးနဲ့မိသားစုဝင်တွေအပါအဝင်64ဦးကိုဖမ်းဆီးထားတယ်လို့လည်းဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသုံးတရားထုတ်ပြန်တာမတွေ့ရသေးပါဘူးပဲခူးတိုင်းကြောက်ကြီးမြို့နယ်မှာဒီဇင်ဘာလ13ရက်နေ့ကနေ18ရက်နေ့အထိစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြောင်အရဲသား3ဦးတင်ဆုံးပြီး4ဦးဒဏ်ရာရခဲ့တယ်လို့ကင်ရမျိုးသားအစည်းအရုံး KNU ကဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်ပါတယ်။မိန်းစလုံးမျိုးအခြေဆိုင်အမှတ်264ချီလင်တက်ရင်ဟာဒီဇင်ဘာလ13ရက်ကနေ18ရက်နေ့အတွင်းရွာပေါင်း73ရွာခန့်ကိုလက်နက်ကြီးပေါင်း68လုံးပစ်ခတ်ခဲ့ပြီးနေအိမ်3လုံးပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒီလိုစစ်ကောင်စီတပ်ကြောင့်ထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီတပ်ရဲ့ဗဟိုတိုင်းပြောခွင့်ရစီပွားရေးဝန်ကြီးဦးတင်ဦးကတော့ပြည်သူတွေကိုအထင်မြင်လွဲမအောင်ထုတ်ပြန်နေတာလို့ဒီဇင်ဘာလ15ရက်နေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။စခိုင်းပြည်နယ်ရမ်းပန်းမြို့မှာဒီဇင်ဘာလ17ရက်ဒီနေ့မနက်ပိုင်းကအစပြီးစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲတွေဖြစ်နေတာကြောင့်လူဦးရေ1000ကျော်မျိုးလုံးကျွတ်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ကချက်တိုက်လီရင်ပြင်းရေတပ်ကနေပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ရဲသား2ဦးဒဏ်ရာရခဲ့တယ်လို့လည်းဆိုပါတယ်ရမ်းပန်းမြို့လောင်ချောင်းအမှတ်5ရပ်ကွက်မှာဒီနေ့မနက်ပိုင်းကအရဲဝတ်နဲ့စစ်ကောင်စီတပ်သားတွေဟာမြို့ကန်တွေကို AA နဲ့ပတ်သက်ပြီးချင်းချောက်မေးမြန်းခဲ့တယ်လို့ဆိုပါတယ်အဲ့ဒီစစ်ကောင်စီတပ်သားတွေပြန်သွားပြီးမကြခင်မှာပဲရခိုင်တပ်တော် AA ကကြားပြတ်တိုက်ခိုက်ခဲ့တယ်လို့တိန်တောင်ဖျားမှာတက်ဆွဲထားတဲ့တပ်စခန်းကိုပါတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နေ့လယ်ပိုင်းအထိလေကြောင်းနဲ့ပစ်ခတ်တာ၄ချိန်အထိရှိနေပြီးတန်စစ်မြစ်မှာရှိတဲ့စစ်ကောင်စီရေတပ်နဲ့အလဲတိန်တောင်ပေါ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကောင်းကောင်းကြီးမြို့နယ်တဲကိုဒီဇင်ဘာလ18ရက်ညကစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ရဲသား၄ဦးဒဏ်ရာရခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။အသက်30ကျော်အရွယ်တွေဖြစ်တဲ့ဦးမြင့်ကိုနိုင်ဦးဦးတင်မောင်ဒေါ်လင်းလင်းဆွေနဲ့အလဲတန်းပြအကြောင်းဆရာမဒေါက်ခင်ငင်တန်းတို့ဒဏ်ရာရခဲ့တာလို့ဆိုပါတယ်တိုက်ပွဲဖြစ်တာမရှိဘဲကစုကိုင်းတရားမှာရှိတဲ့စစ်ကောင်စီတပ်စခန်းကနေမြို့ရဲကိုပစ်ခတ်တာလို့လုံတုံရေးရမည်မဖော်လို့တဲ့မြို့ခံတအူးက RFA ကိုပြောပါတယ်ဒီဇင်ဘာလ13ရက်နေ့ကတော့အမ်းမြို့နယ်ကစုကိုင်းတရားအနီးမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တဲကရဲစခန်းနဲ့စစ်ကောင်စီတပ်စခန်းတွေကိုဒီဇင်ဘာလ18ရက်နေ့လည်းကစပြီးမြောက်ပိုင်းညီနောင်သုံးဘွယ်ကလက်နက်ကြီးနဲ့ပစ်ခတ်သလိုစစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်တာကြောင့်အရဲသားနေအိမ်တချို့ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ် စစ်ကောင်စီတပ်စခန်းအနီးနားကဒေသခံတွေဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့ဒီနေ့အထိစစ်ရင်အခြေအနေတင်းမာနေတယ်လို့ဒေသခံတဦးက RFA ကိုပြောပါတယ်။မင်းကအပြန်လည်ပြစ်ခတ်မှုအတွင်းရဲသားနေအိမ်တချို့ပျက်စီးခဲ့ပေမဲ့ဒေသခံတွေထိခိုက်မှုတော့မရှိဘူးလို့ဆိုပါတယ်။စစ်ကောင်စီလက်အောက်ခံပြည်သူ့စစ်တပ်ဖွဲ့တွေအားကောင်းတဲ့ကုတ်ခိုင်မြို့နယ်တာမိုးညင်းနဲ့မုံစီဒေသတွေကပြည်သူ့စစ်ကန်တွေကိုလည်းမြောက်ပိုင်းညီနောင်သုံးဘွဲကတိုက်ခိုက်သိမ်းပိုက်ထားပါတယ်။ကိုခိုင်မျိုးနဲ့မိုင်းနဲ့စကြောဝေးတဲ့တိန်နီမျိုးကိုအော်တိုဘားလ28ရက်နေ့မှာကိုကန်တပ်ဖွဲ့ MNDA ကတိုက်ပိုက်ထားပြီးကိုခိုင်မူဆယ်လိုင်းပိုင်းကိုလည်းမြောက်ပိုင်းသုံးဘွဲကထိန်းချုပ်ထားပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ပေါတော့မျိုးနဲ့မချောင်းရိုရင်ဂျာဒုက္ခတဲ့စခန်းဟာနိုင်ငံကဖွဲ့စည်းတွေရဲ့အကူအညီမရတော့တယ်လို့စခန်းအပြင်ကိုပါသွားလာလို့မရတာကြောင့်စာဝတ်နေရေခက်ခဲနေတယ်လို့ရိုရင်ဂျာဒုက္ခတွေက RFA ကိုဒီနေ့ပြောပါတယ်။မချောင်းရိုရင်ဂျာဒုက္ခတဲ့စခန်း1နဲ့စခန်း2မှာအင်အားစု2000ကျော်လူဦးရေ1000ကျော်ခိုးလုံနေတာပါ။ဒုက္ခသည်တွေဟာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကထောက်ပံ့တဲ့လူတဦးကိုတစ်လငွေကျပ်3000စံချောင်းပြေကျော်အပြင်အခုတော့အထောက်ပံ့မရတာတစ်လကျော်ရှိလာပြီးစခန်းပြင်ကိုပါသွားလာလို့မရတာကြောင့်ထမင်းငတ်မြတ်အခြေအနေရှိနေတယ်လို့လုံချုံရေးရာမီမဖော်လို့တဲ့ရိုရင်ညာတဦးက RFA ကိုပြောပါတယ်။နှစ်ချောင်းရိုရင်ညာဒုက္ခသည်တွေကိုအကူအညီထောက်ပံ့နေတဲ့အမီမဖော်လို့တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုရဲ့တာဝန်ရှိသူကို RFA ကမေးမြန်းရမှာတော့စစ်ကောင်စီကလမ်းတွေပိတ်ထားတာကြောင့်မထောက်ပံ့နိုင်တာလို့ပြောပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ခင်ဗျာတရုတ်နိုင်ငံအနေနဲ့စစ်ကောင်စီသက်ဆိုးရှင်နိုင်စီမဲ့လောက်ရက်တွေမလုပ်ဖို့မြန်မာပြည်သူလူထုရဲ့သဘောဆန္ဒကိုလေးထားဖို့လူထုအခြေပြုနဲ့တော်လှန်ရေးအဖွဲ့အစည်း255ဝယ်ကတရုတ်ပြည်သူ့သမ္မတရှီကျင်းဖင်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီတို့ကိုမနေ့ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့ဒီတောင်းဆိုချက်တွေကိုအလေးမထားဘဲစစ်ကောင်စီကိုထောက်ခံပံ့ပိုးတာတွေဆက်လုပ်နေမယ်ဆိုရင်ပြည်သူတွေဘက်ကလည်းတုတ်ပြန်ဆောင်ရွက်တင်တာတွေကိုမဖြစ်မနေဆက်လုပ်သွားမယ်လို့လည်းအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်။ဒီအကြောင်းကိုမက္ကမာကတင်ပြထားပါတယ
်။စစ်ကောင်စီတက်ဆိုးရှည်စီမဲ့အားပေးထောက်ခံတဲ့လုပ်ရက်တွေမလုပ်ဖို့လူထုအခြေပြုအဖွဲ့255ဘွဲကတရုတ်ပြည်သူသမ္မတရှီချင်းပင်နိုင်ငံခြားရေးဝန်ကြီးမစ္စတာဝမ်ယီတို့ကိုဒီဇင်ဘာလ18ရက်မနေ့ကအိတ်ဖွင့်ပေးစာတစ်စောင်email ကနေတဆင်ပေးဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာမှာပြည်သူတရက်လုံးပါဝင်နေတဲ့တော်လှန်ရေးမှာမြန်မာပြည်သူတွေနဲ့အတူရပ်တည်ဖို့ဒီတော်လှန်ရေးဟာတရုတ်အပါဝင်အင်္ဂလိပ်နိုင်ငံတွေရဲ့အကျိုးစီးပွားထိခိုက်တာမျိုးဖြစ်လာမှာမဟုတ်တယ်လို့စစ်ကောင်စီရဲ့အာဏာတက်ဆိုးရှေ့ဖို့နိုင်ငံရေးစီရေးအရာအပေးထောက်ခံတာမျိုးမလုပ်ဖို့နဲ့တိုင်းသားတော်လှန်ရေးအဖွဲ့အစည်းတွေကိုစစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းဖို့အကြက်ကင်ဖိအားပေးတာမျိုးမလုပ်ဖို့အချက်တွေပါဝင်ပါတယ်။အိတ်ဖွင့်ပေးစာပေးပို့တဲ့255ဘွဲ့ထဲမှာအထွေထွေတပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု GSCB အပါအဝင်စစ်အာဏာရှင်ဆန့်ကျင်ရေးပြည်သူအင်အားစုများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးအထွေထွေတပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီ GSC မြန်မာနိုင်ငံလူ့သမားတပ်ပေါင်းစုမန္တလေးတပိတ်အင်အားစုတို့အပြင်တက္ကသကျောင်းသားဟောင်းများအင်အားစုစတဲ့အဖွဲ့တွေပါဝင်ပါတယ်တော်လှန်ရေးနဲ့ပတ်သက်တဲ့ပြည်သူလူထုရဲ့အတန်နဲ့သဘောထားဆန္ဒတွေကိုတရုတ်နိုင်ငံဘက်ကအလေးထားစေချင်တာကြောင့်အခုလိုအိတ်ဖွင့်ပေးစာပေးပို့လိုက်တာလို့အထွေထွေတပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစု GSCB ကတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာတေဇာဆန်းက RFA ကိုပြောပါတယ
်မြန်မာပြည်သူလူထုတရက်လုံးပေါ်ဆောင်ဆင်နွှဲနေကြတဲ့ပြည်သူ့အလံရေးကြီးရဲ့တော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့အတန်နဲ့သဘောထားဆန္ဒတွေကိုအလေးထားဂရုပြုစေချင်တာပါပဲခင်ဗျကျွန်တော်တို့အနေနဲ့ဒါအိတ်နိုင်ငံနဲ့တရုတ်တော်ဝင်ရှိတဲ့ပုံကိုယ်တွေပေါ့ကျွန်တော်တို့မြန်မာပြည်သူတွေရဲ့သဘောထားကတော့ဒီလိုရှိတယ်ဆိုတော့ဒါကျွန်တော်တို့အနေနဲ့ဒါထပ်မံပြီးတော့လေးလေးနက်နက်ဒါအတိပေးတာအိတ်ဖွင့်ပေးစာပေးပို့တာပေါ့ခင်ဗျာအော်ဒါတွေကလည်းဒီအိတ်ဖွင့်ပေးစာပေးရုံနဲ့လေဒါပြီးသွားမှာမဟုတ်ဘူးကျွန်တော်တို့တရုတ်နိုင်ငံရဲ့ဆက်လက်ပြီးပြုမှုဆောင်ရွက်မှုတွေပေါ်မူတည်ပြီးတော့ကျွန်တော်တို့မြန်မာပြည်သူတွေအနေနဲ့ကလည်းမိမိတို့ဆောင်ရွက်တင်ဆောင်ရွက်ထိုက်တဲ့ကိစ္စတွေကိုဒါပြည့်ပြည့်တားတားရွေးချယ်ဆောင်ရွက်သွားမယ်ဆိုတာကိုလည်းတပါးတည်းကျွန်တော်တို့ဒီအိတ်ဖွင့်ပေးစာမှာလည်းထည့်သွင်းဖော်ပြထားပြီးသားဖြစ်ပါတယ်ခင်ဗျာ
မြန်မာတရုတ်နယ်စပ်တလျှောက်မှာနှစ်နိုင်ငံချစ်ကြည်ရေးအမျိုးသားလုံခြုံရေးနဲ့နယ်စပ်တည်ငြိမ်ရေးတွေကိုထိခိုက်ပျက်စီးစေတဲ့ကြားဖြန့်အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းလူကုန်ကူးမှုနဲ့နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေဟာလည်းစစ်ကောင်စီရဲ့လက်ကင်တုပ်ပြည်သူစစ်တေရဲ့လက်ချက်ဖြစ်နေတာကြောင့်စစ်အုပ်စုဟာမြန်မာပြည်သူလူထုတရက်လုံးသာမကတရုတ်နိုင်ငံအတွက်ပါဘုံရန်သူဖြစ်တယ်လို့လည်းသူကပြောပါတယ်တရုတ်နိုင်ငံအနေနဲ့တောင်းဆိုချက်တွေကိုအလေးမထားဘဲစစ်ကောင်စီကိုထောက်ခံပံ့ပိုးတာတွေဆက်လုပ်နေမယ်ဆိုရင်ပြည်သူလူထုအနေနဲ့တုံ့ပြန်ဆောင်ရွက်တင်တာတွေဆက်လုပ်သွားမယ်လို့အိတ်ဖွင့်ပေးစာပေးပို့ရမှာပါဝင်တဲ့တက္ကသကျောင်းသားဟောင်းများအင်အားစုကကိုနန်းလင်းကပြောပါတယ်
တရုတ်နိုင်ငံကိုလည်းမြန်မာပြည်သူတွေကအလေးထားသလို အင်ကြီးချင်းကောင်းအဖြစ်လေကျွန်တော်တို့ပြည်သူတွေကမြင်ချင်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီလိုတွေတောင်းဆိုနေတာဖြစ်တယ်။တရုတ်နိုင်ငံနဲ့တရုတ်လူမျိုးနဲ့ပါတီဟာအခုလူတို့ရဲ့တောင်းဆိုချက်နဲ့ဒီရည်တည်စေချင်တာတွေကိုလစ်လူရှူပြီးတော့မှစစ်ကောင်စီကိုပံ့ပိုးနေမယ်။စစ်ကောင်စီသက်ဆိုးရှိဖို့အတွက်ကြားဝင်နေမယ်ဆိုရင်တော့လူတို့ရဲ့ဒေါသလူတို့ရဲ့မကျင်နှံ့မှုတွေနဲ့ဆက်ပြီးတော့ရင်ဆိုင်ရပါလိမ့်မယ်။နော်ဒီလိုဆိုရင်နိုင်ငံချစ်ချစ်ရင်းနဲ့ဘုံဂျိုးစည်းဘွားတွေကလည်းမတီးမငြိမ်ဖြစ်နိုင်တယ်လို့မြင်ပါတယ်။ဆိုတော့ကျွန်တော်တို့အဲ့အချင်းတွေကိုမရောက်စေခြင်းဘူးမဖြစ်စေခြင်းဘူးအခုချိန်မှာလူတို့ဟာတကယ်ကိုမှနော်အင်အားချိနေနေပြီဖြစ်တဲ့စစ်ကောင်စီအလုံးစုံပြတ်သုံးရေးမှတပားကျန်တော်မလို့ခြင်းပါဘူ
းဒီအိတ်ဖွင့်ပေးစာနဲ့ပတ်သက်လို့တုံ့ပြန်ချက်သိရဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကို RFA ကဒီနေ့အီးမေးလ်ကတဆင့်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီနေ့ညနေပိုင်းအထိအကြောင်းပြန်လာတာမရှိသေးပါဘူးအလားတူစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကို RFA ကဒီနေ့ဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပြီးမဲ့ဖုန်းမကင်ပါဘူးဒီဇင်ဘာလ4ရက်နေ့ကတော့တရုတ်မြန်မာနိုင်ငံဟာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူ5ရက်ကိုစောင့်ထိန်ထားကြတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကစစ်ကောင်စီထိန်ချုပ်ထားတဲ့နိုင်ငံပိုင်မီဒီယာတွေကနေတဆင့်ပြောဆိုခဲ့ပါတယ
်တရုတ်မြန်မာနိုင်ငံအနေနဲ့နေစပ်ဒေသတည်ငြိမ်အေးချမ်းရေးလုံခြုံရေးတရားဥပဒေစိုးမိုးရေးကိစ္စများကိုရင်းနှီးချစ်ကြည်စွာလက်တွဲဆောင်ရွက်လျက်ရှိပါတယ်ဒီတို့ပြည်ဝေဖန်မှုတွေရှိပြီကျွန်တော်နိုင်ငံဒီအိန္ဒိယနိုင်ငံကြီးချက်ပါတယ်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်ကိုနှစ်ပေါင်းများစွာအစဉ်တစိုက်စောင့်ထိန်လာခဲ့တဲ့နိုင်ငံကြီးဖြစ်ပါတယ်ပြည်သူလူထုချင်းဆိုးရချင်းတမတော်ချင်းရင်းနှီးစွာဆက်ဆံမှုရှိနေတဲ့နိုင်ငံကြီးဖြစ်တယ်ဆိုတာပဲပြောကြလိုပါတယ်
မြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အကြားတွေ့ဆုံဆွေးနွေးဖို့တရုတ်နိုင်ငံကမကြသေးခင်ကဂျားဝင်စစ်ဆက်ပေးထားပါတယ်။အဲ့ဒီတွေ့ဆုံဆွေးနွေးမှုမှာလည်းရလက်ကောင်ထွက်ခဲ့ကြောင်းတရုတ်နိုင်ငံဂျားရင်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အာနာယအင်အားစုကိုသာထောက်ခံအားပေးလေရှိတာကြောင့်အခုအိတ်ဖွင့်ပေးစာကနေတရုတ်ဘက်ကထိရောက်တဲ့တုံ့ပြန်မှုတွေမရနိုင်ဘူးလို့နိုင်ငံရေးလှစ်လာသုံးသပ်သူဦးတန်းစိုးနိုင်ကရှုမြင်ပါတယ်
။အဲ့ဒီတင်ပြမှုတွေဟာတရုတ်အစိုးရရဲ့မြန်မာပြည်ဆိုင်ရာ policy အပြောင်းလဲတဲ့ဖြစ်ပေါ်စေဖို့ဆိုလိုတာကတော့ခုနလိုငြိမ်းချမ်းရေးကိစ္စကြားမဝင်မှုဆိုတဲ့တောင်းဆိုချက်တွေဟာဘယ်တော့မှကောင်းခေပေါ်လာမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့တရုတ်ကအာဏာရနေတဲ့အင်အားစုနဲ့သူတိုင်းပြည်ရဲ့ကျိုးစီးပွားဟူတာကြည့်နေတဲ့အင်အားစုဖြစ်တဲ့အတွက်ဒီလိုလှုပ်ဆောင်မှုတွေဟာလိုအပ်တယ်။ကောင်းမွန်နေချက်လက်ပြီးတော့လှုပ်ဆောင်အောင်ဖြစ်တော်냐လဲ။နော်။ထိရောက်တဲ့အကျိုးဆက်တွေတော့ဖြစ်လာမယ်မထင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်။
တရုတ်မြန်မာအရေးလိလာတုံးသက်သူဒေါက်တာလှကျော်စောကလည်းတရုတ်နိုင်ငံအနေနဲ့အခုအိတ်ဖွင့်ပေးစာအပေါ်နားထောင်ရုံတက်တက်ရှိမှာပဲလို့မြင်ကြောင်း RFA ကိုပြောပါတယ
်။အေးကျမတို့သိမှထင်မှုကြပါဘာဖြစ်လို့လဲဆိုတော့တရုတ်ကဒီလိုစာမျိုးတွေရတာတနေ့တနေ့နဲတာမှမဟုတ်ပဲ။ဘာဖြစ်လို့လဲဆိုတော့အဲသူတို့ရဲ့ဟိုသင်္ကန်းကဒီကအရာအဲနိုင်ငံတွေနဲ့ဆက်ဆံတဲ့အခါမှာမကြိုက်တဲ့လူတွေလည်းရှိတယ်၊ကြိုက်တဲ့လူတွေလည်းရှိတယ်လေ။အဲ့တော့မကြိုက်တဲ့လူတွေကဒီလိုပဲပေးနေတာပဲ။ iPhone ပေးစာ။နောက်ပြီးတော့ဓာတ်ရိုက်ပွဲရတယ်မဟုတ် iPhone ပေးစာဆိုတာသူတို့ရဲ့စိတ်ငြိမ်စိတ်ထား၊သူတို့ရဲ့သဘောထားကိုသိစေချင်တော့ပြောတော့အဲနားထောင်ထားလိုက်မှာပဲထင်တယ်။ပြီးကြတာကိုပြန်လိုက်မယ်လည်းမထင်ဘူး။သူတို့ကသူတို့ policy နဲ့သူတို့လုပ်ဆက်ရှိတာဆက်လုပ်လိမ့်မယ်ထင်တယ
်။တရုတ်မြန်မာဆက်ဆံရေးကာလတစ်လျှောက်မှာမြေဆုံစီမံကိန်းကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းတွေကြောင့်နစ်နာခဲ့ရတဲ့မြန်မာပြည်သူလူထုတွေကပေးခဲ့တဲ့အိတ်ဖွင့်ပေးစာတွေရှိခဲ့ပေမဲ့တရုတ်ဘက်ကစီမံကိန်းတွေအပေါ်လက်လျှော့တာမျိုးမရှိခဲ့ဘူးလို့လည်းသူကထောက်ပြပါတယ်။လူထုခြေပြုအဖွဲ့တွေရဲ့အိတ်ဖွင့်ပေးစာမှာတော့စစ်အာဏာရှင်တွေစိတ်တိုင်းကျရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာမြန်မာနိုင်ငံရဲ့ပြည်ထနာရဲ့အဖြေမဖြစ်နိုင်တယ်လို့ပြည်သူတွေလက်မခံတဲ့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရှိနေသမျှမြန်မာနိုင်ငံရေးပြည်ထနာပြည်လည်ရေးနဲ့နေဆက်ဒေသတည်ငြိမ်ရေးအပါအဝင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေပေါ်ဆောင်နိုင်မှာမဟုတ်ဘူးလို့ဖော်ပြထားပါတယ်ရှင်။ကျွန်မခန့်ပါပါ။ RFA ရုံးချုပ်တရှိရာဝါရှင်တန် DC ကတင်ပြခဲ့ပါတယ်ရှင
်။ RFA ရဲ့ဒီနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။နိုင်ငံတော်ဝန်အိုးအိမ်ဆုံးခွာထွက်ပြေးနေရသူ2000ကျော်ရှိလာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UN OCHA ကဒီဇင်ဘာလ15ရက်နေ့ကထုတ်ပြန်ပါတယ်။အဒီအထက်က6သိန်းခွဲကျော်ဟာအော်တိုဝါလာဂုံပိုင်းကဆလုတလားကျော်တိုက်ပွဲအတွင်းထပ်တိုးလာတဲ့သူတွေဖြစ်ပါတယ်။ဒီအကြောင်းကို RFA 1တော်သူမဝေမာထွန်းကတင်ပြပါလိမ့်မယ်။
မြန်မာပြည်ရဲ့သုံးပုံနှစ်ပုံမှာတိုက်ပွဲတွေဖြစ်နေပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးရသူ2,600ရှိလာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကဒီဇင်ဘာ15ရက်ပြီးခဲ့တဲ့တောက်ကြနေရထုတ်ပြန်ပါတယ်။အောက်တိုဘာလကုန်ကစလို့ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်အသက်6,600ကျော်ရှိတယ်လို့ဆိုပါတယ်။တိုက်ပွဲတွေလေကြောင်းကနေတိုက်ခိုက်တာမြေမြုံမိုင်းထောင်တာတရားလက်လွတ်ဖမ်းဆီးတာလမ်းတွေပိတ်ဆို့တာတွေဆက်ဖြစ်နေလို့လူတွေအသက်အန္တရာယ်ပိုများလာနေသလိုစားနပ်ရိက္ခာတည်ယူပို့ဆောင်တာရောစစ်ဘေးဒုက္ခသည်တွေခိုလုံမဲ့နေစရာတွေပါပိတ်ပင်တားမြစ်ခံနေရတယ်လို့ UNOCHA ကမကြသေးခင်ကထောက်ပြထားပါတယ်ဒါကြောင့်စပေးဒုက္ခသည်တွေကိုလက်တွေ့ကြကြကူညီဖို့ခက်ခဲနေတယ်လို့ရန်ပုံငွေရောထောက်ပတ်မဲ့ဆေးဝါးအစားအသောက်နဲ့နေရာထိုင်ခင်းအတွက်ပစ္စည်းမလုံလောက်တာပါကြုံနေရတယ်လို့ဆိုပါတယ်။လက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဘူးသီးအောင်မြို့နယ်ကိုရှောင်တိန်လာတဲ့ပေါက်တော်မြို့ကန်တဦးကလည်းထောက်ပံ့ကူညီမှုတွေလိုအပ်နေတယ်လို့ပြောပါတယ်
။အကူအညီကတခုမှမလားလိုအပ်တဲ့အတွေကခြံတွေခြေတွေကြောစရာတွေပေါ့ရေပိသားစောက်တွေအဲ့ဒီတွေခေါင်းထောင်းဒါတော့အဓိကအရေးကြီးတာပေါ့ဘာမှမလာဘူးတလူတရားမှမလာလို့မကြည့်ဘူးဒါကတော့ကြည့်ရောကြည့်ရောလူတွေကနေနေပေါ့ပေါ့တွေကုန်ကြီးတွေဒူးတွေရှာဆော့တွေကုရှာခဲ့တွေကုခဲ့တွေဒါပဲသူတို့တုံးနေရတယ
်သူနဲ့အတူဒုက္ခတဲ့တရားဝင်းကျင်ရှိနေပြီးတော့ထောက်ပံ့ကူညီမဲ့အလှရှင်တွေရှိရင်ကူညီပေးစိန်လိုတယ်လို့ဆိုပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယုံ UNOCHA ရဲ့ဒီဇင်ဘာလ15ရက်နေ့အစဉ်ခံစားထဲမှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းမှာလက်တလောတိုက်ပွဲကာလအတွင်းထွက်ပြေးတိမ်းရှောင်နေရသူ3,000ကျော်ရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီတပ်နဲ့မြောက်ပိုင်းညီနောင်သုံးဖွဲ့ကြားလက်တလောတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းဒေသခံတွေနေစဉ်ထွက်ပြေးနေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိန်းနီမြို့နယ်ကအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒေသခံတအူးကတော့သွားရေးလာရေးလုံခြုံမှုမရှိတဲ့အပြင်အခက်အခဲမျိုးစုံကြုံတွေ့နေရတယ်လို့ပြောပါတယ်
။အခက်အခဲကြောင့်ဒီသွားရေးလာရတဲ့ဟာတိတ်အဆင်မပြေဘူးနော်။ဒီတိန်းနီမှာဖြစ်နေတဲ့အချိန်မှာဆိုရင်ကျွန်တော်တို့ဒီရှောင်းနေတဲ့အချိန်မှာဒီလိုက်ရှောင်းပေါ်ရှောင်းမလားဘောနော်။ဒီတခြားမြို့ကိုရှောင်းမလားဆိုရင်ဒီမြို့သွားလာတဲ့လမ်းကြောင်းကတိတ်ကျေမပြူပါအဲ့လိုမျိုးအခက်အခဲတွေရှိရပြ။အာပြီးတော့ကျွန်တော်တို့ဒီမှာအာဘူမာလိုက်ရှိုးရောက်ပြီဆိုရင်ဘိုင်းရှိုးမှနေဖို့ဝင်ဖို့အာဒီအစားတောက်တွေပေါ့နော်။အဲတခြားအမျိုးမျိုးပေါ့
။ညပိုင်းညနောက်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ခဲ့တဲ့အော်တိုဘာလကုန်ပိုင်းကစလို့တိန်းနီမျိုးပေါ်ကို MNDAA တပ်ဖွဲ့ကထိန်းချုပ်ထားပြီးတော့တိုင်းပြည်နယ်လာရှိုးမြို့ကိုဆက်သွယ်ထားတဲ့တထားလဲမိုင်းခွဲဖြတ်စည်းခံခဲ့ရပါတယ်။ဒါအပြင်စစ်ကောင်စီတပ်စခန်းတွေနဲ့ဤတဲ့တိုင်းပြည်မြို့ចောင်းခမ်းရွာဖုံးတော်ကြီးចောင်းမှာလဲဒုက္ခသည် 1,300 ကျော်ပိတ်မိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတဦးကတော့စစ်ဘေးဒုက္ခသည်တွေကိုစားဝတ်နေရေးထောက်ပံ့ကူညီတာထက်တိုက်ပွဲမှာပိတ်မိနေတဲ့သူတွေကိုကယ်ထုတ်နိုင်မှုပို့ပြီးတော့ခက်ခဲနေတယ်လို့ပြောပါတယ်
။ဟိုကျွန်တော်ပြောချင်တဲ့ဟာကတော့ဟိုကလည်းပြည်သူနဲ့ဒီတိုက်ပွဲနဲ့မရောစေချင်ဘူးသူတို့ရောပြီးမမြင်စေချင်ဘူး။အဲပဲနေရာမှာပဲတိုက်ပွဲဖြစ်ဖြစ်ဒုံတိုင်းတိုက်ပြီးဟဲ့ဆိုရင်တော့အဲအရင်ဆုံးပထမဦးဆုံးကစားဖို့ထက်ကိုသူတို့ကယ်ဆယ်ဖို့ကပိုအရေးကြီးတယ်။အလူကိုကယ်ထုတ်လာပြီးမှကယ်ဆယ်ရေးစခန်းရောက်မှကျွေးဖို့၊မွေးဖို့ဆိုတာစဉ်းစားလို့ရသေးတယ်အဲ့ဒီဟာ။အဲလောလောဆယ်အခုဖြစ်နေတုံးတိုင်းဆိုဖြစ်နေတဲ့အချိန်မှာကျွန်တော်လည်းတွားခဲ့တဲ့အချိန်မှာဘိုးဘက်အာနာဘိုင်းကမပေးလို့ချင်တာနဲ့ဒီဘက်အာနာဘိုင်းကပိတ်ဆို့လိုက်ပြန်ပြီနဲ့အဲ့ဒါလေးမှာကျွန်တော်တို့တော်တော်ဒုက္ခရောက်တယ်ပေါ့နော်
။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေကိုအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအွန်လိုင်းတွားရောက်တွေ့ဆုံခဲ့တယ်လို့လူမှုအဖွဲ့အစည်းတွေကလည်းကူညီဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကမြောက်ရီရုံးမြင့်တန်ကြားကနေတဆင့်ဒီဇင်ဘာလ12ရက်နေ့မှာပြောထားပါတယ်။
နိုင်ငံတော်ကိုကြီးချုပ်ဗိုလ်ချုပ်ကြီးမြောင်းလိုက်အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းခီးစင်မှာယာယီတိုက်ပွဲရှောင်ပြည်သူများနဲ့တွေ့ဆုံခဲ့ပါတယ်။တိန်နီဘက်နဲ့လာရှူနယ်တဝိုက်ကတိုက်ပွဲရှောင်များနဲ့စကားပြောဆိုခဲ့ပါတယ်။သူတို့အနေနဲ့ကယာယီတိုက်ပွဲရှောင်နေဖြစ်တဲ့အတွက်စားဝတ်နေရေးနေထိုင်ရေး အကြတဲ့တချို့ရှိပါတယ်ဒါတွေကိုလူမှုအဖွဲ့အစည်းတွေအားလုံးကကူညီဖြည့်ဆည်းပေးကြတယ်
ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေရဲ့ပညာရေးကျန်းမာရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်အဓိကထားဆောင်ရွက်နေတယ်လို့ဗိုလ်ချုပ်ဆောင်မင်းထွန်းကပြောပေမဲ့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုတော့တိတိကျကျပြောမသွားပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဒုဝန်ကြီးဦးငိုင်တန်းမောင်ကလည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတဲ့ပြည်သူတွေစီပေးနိုင်ဖို့တက်နိုင်သမျှစူးစမ်းနေတယ်လို့ပြောပါတယ်
။အခုလိုဒီတနေ့ပြီးဒီနေ့ပေါ့ပို့ပို့ပြီးတော့များလာတဲ့အဲဒီပြည်သူဒုက္ခသည်တွေဟိုကျွန်တော်တို့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့လူသားစာနာဝန်ကြီးဌာနအနေနဲ့လည်းဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဟိုလိုအပ်နေတဲ့ပြည်သူတွေရှိမှာနော်အကူအညီပေးနိုင်ဖို့အတွက်ကျွန်တော်တို့ရှိသမျှနေလန်းနဲ့တတ်နိုင်သမျှပေါ့ကျွန်တော်တို့ကြိုးစားပြီးတော့လှုပ်ဆောင်နေကြပါတယ
်ဒုက္ခတဲ့အရေးအတွက်များပြားလွန်းတာကြောင့်နိုင်ငံတကာရဲ့အကူအညီတွေကိုလည်းလမ်းကြောင်းမျိုးစုံကနေရရှိအောင်ကြိုးစားနေတယ်လို့ဦးငိုင်တန်းမောင်ကပြောပါတယ်UNOCHA ရဲ့ဒီဇင်ဘာလ၈ရက်နေ့ထုတ်ပြန်ချက်မှာတော့နိုင်ငံတဝမ်းတိုက်ပွဲအရှိန်မြင့်တက်နေပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေမှာစားနပ်ရိက္ခာ၊နေစရာအမိုးအကာနဲ့မရှိမဖြစ်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေတိုးလာနေတယ်လို့ဖော်ပြပါတယ်။အခက်ခဲတွေကြားကပဲဒီလူတွေကိုထောက်ပံ့ကူညီမှုတွေဆက်ပေးနေရတယ်လို့ဆိုပါတယ်။လလတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့မြမလူအခွင့်ရေးကွန်ရက် BHRN အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကတော့လူသားချင်းစာနာမှုအကူအညီတွေကိုစစ်ကောင်စီဘက်ကတာမကတော်လှန်ရေးအင်အားစုတွေဘက်ကပါမတားမြစ်ဖို့လိုအပ်တယ်လို့ပြောပါတယ်
ကျွန်တော်တို့အခုမြင်နေရတာတော့ပေါ့နော်လက်ရှိနေထားမှာစစ်တပ်ကနေပြီးတော့ဒီလက်နက်ကြီးတွေနဲ့ရန်တမ်းပြီးတော့ဒီဝါတွေကိုပစ်ခတ်နေတာလည်းရှိတယ်နောက်ဒီလိုမျိုးပိတ်ဆို့ထားတာလည်းကျွန်တော်တို့တွေ့ရတယ်ပေါ့ဒီဟာဒီနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရည်တွေဖြစ်တယ်နောက်ဒီလူသားချင်းဆိုင်ရာကူညီပေးတဲ့လူသားချင်းဆိုင်ရာကူညီဒီစီစဉ်တဲ့နေရာဟာကိုဟန်တာလို့မရဘူးပေါ့နော်ဒါကဟိုအပြည်ပြည်ဆိုင်ရာလူခွင့်ဥပဒေရှင်ကိုလည်းချိုးဖောက်ရကြတယ်ဆိုတော့ဒါတွေကိုနှစ်ဖက်လုံးကလက်ခံပေးရမယ်
တိုက်ပွဲတွေကြာပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ဖို့ကလည်းအရေးကြီးတဲ့အချက်ဖြစ်တယ်လို့ဦးကျော်ဝင်းကပြောပါတယ်။လက်တလောအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေကိုထောက်ပံ့ကူညီပေးမှုအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကို RFA ကအီးမေးလ်ကနေတဆင့်ဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ဖြေကြားတာမရှိသေးပါဘူး။UNOCHA ရဲ့ဒီဇင်ဘာလ17ရက်နေ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာရန်ပုံငွေအဆိုပြုလွှာထုတ်ပြန်ချက်မှာတော့2024ခုနှစ်အတွင်းမြန်မာနိုင်ငံကလူဦးရေ 5.3 သန်းကိုစားနပ်ရိက္ခာရေးအမိုးအကာကျန်းမာရေးစောင့်ရှောက်မှုနဲ့ကာကွယ်စောင့်ရှောက်ရေးအကူအညီတွေပေးဖို့စီစဉ်ထားပြီးရန်ပုံငွေအမေရိကန်ဒေါ်လာ964သန်းလိုအပ်နေတယ်လို့ဖော်ပြထားပါရှင
်။ RFA ရဲ့ဒီနေ့လာနေညပိုင်းစီစဉ်တွေကိုကြားနေရတာပါ။ဆက်သုံးစီရှားပါလာတာနဲ့ဈေးနှုန်းတွေမြင့်လာတာကြောင့်အေယာဝတီတိုင်းဖြာပုံမြို့နယ်ကရေလုံငန်းနဲ့အတမွေးကြသူတွေရဲ့ဘဝတွေထိခိုက်လာနေပါတယ်။အရင်ကဆက်သုံးစီတပိပါကို9ဆင်းလောက်ပေးရကနေအခု9ဆင်းလောက်ထိပေးနေရပါတယ်။အဲ့ဒီအပြင်လူစလောက်ဝယ်များတဲ့အတွက်ငါးဖန်းတမောတွေရန်နာထားရပြီးလုပ်ငန်းတွေပုံမှန်လည်ပတ်ဖို့ခက်ခဲနေပါတယ်။ဒီအကြောင်းကို RFA ဝိုင်းတော်သားကိုနေရင်ကျော်တင်ပြပါလိမ့်မယ်။
တွင်းကုန်လုပ်ငန်းရှင်တွေလိုအပ်တဲ့နိုင်ငံသားငွေရဲ့တစိမ့်တစ်ပိုင်းကိုစစ်ကောင်စီလက်အောက်ခံဘူပန်ကအရင်လိုရည်ညွှန်းစည်းနဲ့မရောင်းတော့တဲ့အတွက်ဆက်သုံးစီဝယ်ယူတင်သွင်းဖို့အခက်အခဲဖြစ်ပြီးစီရှားသွားတာလို့သိရပါတယ်။ဆက်သုံးစီတွင်းကုန်လုပ်ငန်းရှင်တွေကိုအရင်ကတင်သွင်းမှုရဲ့40ရာခိုင်နှုန်းအတွက်လိုအပ်တဲ့ငွေကိုအမေရိကန်ဒေါ်လာ2100ကျပ်နှုန်းနဲ့ရောင်းခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာ1ရက်နေ့ကစပြီးမရောင်းတော့ပဲရပ်လိုက်တာပါ။ဒါကြောင့်ဆက်သုံးစီတွင်းကုန်သမားတွေဟာဒေါ်လာကိုအပြင်မှာပေါက်ဈေးအတိုင်းဝယ်ပြီးတင်သွင်းရမှာဖြစ်တဲ့အတွက်ဒေါ်လာဝယ်ရတာခက်နေသလိုဝယ်တဲ့အခါမှာလည်းဈေးတက်ပြီးဆက်သုံးစီရှားတာနဲ့ကြုံနေရပါတယ်ဒီကရက်ကအေအော်ရီတိုင်းဖြာပုံမြို့နယ်မှာရေလုံငန်းနဲ့အသက်မွေးကြတဲ့သူတွေကိုလည်းထိခိုက်သွားပါတယ်အသက်53နှစ်အရွယ်ဦးမျိုးမင်းသူကကြားပေါင်လုပ်ငန်းကိုလုပ်လာတာ35နှစ်ရှိပါပြီသူ့မှာမိသားစု6ယောက်ရှိပြီးဖြာပုံမြို့နယ်အဖောင်ရွာမှာနေပါတယ်သူ့လုပ်ငန်းအတွက်တစ်လကိုဒီဇယ်စီပေပါ20လောက်ထိသုံးရပါတယ်။ရင်းကဒီဇယ်တပေပါကိုငွေကျပ်9000ကျော်နဲ့ဝယ်လို့ရပါပြီ။ရပိုင်းတွင်းမှာပဲ ကိုသိန်းလောက်ထိဖြစ်သွားသလိုလူတလောက်ဝယ်လို့မရတဲ့အခြေအနေနဲ့လည်းပြင်ဆင်ရပါပဲ။ဒါကြောင့်သူတို့ရွာက၅ဘန်းဆက်လေးတချို့ရန်နာထားရတာရှိသလိုသူကိုယ်တိုင်လည်းသင်မောအခောက်ကြီးလျှော့လိုက်ရတယ်လို့ပြောပါတယ်
။ဒီစဲဝယ်လို့ရရင်တော့ပြဿနာမရှိဘူး။သူဈေးနှုန်းနဲ့သူကျွန်တော်တို့ဝယ်နိုင်တဲ့ဈေးကြရင်တော့လုပ်ငန်းမကပ်ရင်တော့ရပ်ဆိုင်ရမှာပေါ့နော်။ဝယ်တာတော့အခုနေမှာတော့ဟိုနှလုံးသုံးလုံးကျွန်တော်တို့ကတစ်ခါထွက်မှ၄-၅လုံးပဲကုန်တာ။ဒီမှာတစ်ခါခေါ်ထွက်ရင်၄-၆ရက်၇ရက်မှ၄-၅လုံးပဲကုန်တာ။အဲမျိုးလေးပေါ့။ဝယ်မရတော့အခက်အခဲရှိရင်တော့ကျွန်တော်တို့မှလည်းလုပ်ငန်းတွေကနားရမယ်နေသားပေါ့
။အသက်35နှစ်အရွယ်ကိုဝင်းစော်ကတော့ဖြာပုံမြို့နယ်ဒေါ်ငင်းကျေးရွာအုပ်စုပန်းနာပင်ရွာမှာနေတာပါ။သူတို့ဇနီးမောင်နှံဟာဂျွန်ပိုင်လို့ခေါ်တဲ့ငါးဖန်းလုပ်ငန်းနဲ့အသက်မွေးကြပါတယ်။သူတို့အလုပ်မှာတော့ဓာတ်ဆီအင်ဂျင်ကိုသုံးပါတယ်။ရပိုင်းတွင်းမှာပဲဓာတ်ဆီတကားလန်ကို2ဆလောက်မြင့်တက်သွားတဲ့အပြင်လူသလောက်ဝယ်မရတော့တဲ့အတွက်ပင်လယ်ပြင်ကို2ခေါက်သွားရမယ့်နေရာမှာတစ်ခေါက်ပဲသွားနိုင်တော့တယ်လို့ပြောပါတယ်
။ဓာတ်ဆီတွေကကိုဈေးရတက်တယ်။ကိုကဈေးတက်တော့ဝယ်ရမရဘူး။တဘူးတစ်ခါရရင်တိုင်သွားဝယ်မှတဘူးပဲရပုံမရအောင်။အရင်တော့ကတော့တကားလန်မှဟို9000ကျော်8000ကျော်အဲ့အပဝယ်ကြီးပဲရှိရ8200ဒါ9800အဲ့လိုမျိုးခိုင်းပေါ့9000 8000အဲ့ကျော်ပတ်လဲပဲရှိအခုကအပေါင်းဝဲတော့မှကြောင်ကြောင်ချင်းသေးတယ်ဒီဒီစည်းစည်းနဲ့ဗာနဲ့ဓာတ်စည်းစည်းနဲ့လောက်လို့မကိုက်တော့ဘူးလေနောက်ပိုင်းကစည်းစည်းမတရားမြင့်လာရင်တော့အဲ့ကျရင်တော့ကျွန်တော်လောက်တွေရက်တန်းခါရက်တန်းပါတော့
ပန်နာပင်ရွာကအသက်52နှစ်အရွယ်ဒေါ်လှလာကြီးကလည်းကြားပေါင်လုပ်ငန်းနဲ့အသက်မွေးရသူပါသူ့မှာသားသမီး9ယောက်ရှိပါတယ်ဒီစားစီဈေးတွေမြင့်တက်သွားတဲ့အတွက်သူ့လုပ်ငန်းမှာလည်းအခက်အခဲဖြစ်နေပါတယ
်ဆိုတော့ကျမတို့ကနှစ်ရက်တစ်ခေါက်နဲ့ပြန်မဝင်နိုင်တော့ဘူးလေမဝင်နိုင်တော့တဲ့အခါကျတော့အဲ့မှာရက်တရထောက်တော့တရေတစ်ခေါက်လောက်ဖြစ်ကုန်တဲ့အခါကျတော့ကုန်းလေးညိုတယ်မဲတယ်ဈေးတန်ဖိုးတွေပြတ်သွားတာပေါ့ဘာဖြစ်ဆိုကုန်းမမဒီလိုရွေးရလားနဲ့ပြားရလားနဲ့စက်ကြိတ်ရလားနဲ့လှမ်းရလားနဲ့ဆိုတော့ရက်တရပိုထောက်သွားတော့အလင်းငါးရက်တွေဖြစ်သွားတဲ့အခါကျတော့ကုန်းလေးကညိုတယ်မဲတယ်အဲ့လိုမျိုးတွေဖြစ်သွားကျတော့ကုန်းမလက်တော့ဈေးနှုန်းတွေညော့သွားတာပေါ့
အသက်43နှစ်အရွယ်ဦးစိုးဝင်းကတော့မိသားစု5ယောက်ရှိပြီးဂျွန်ပိုက်ထောင်နေတာ6နှစ်လောက်ရှိနေပါပြီ။လက်ရှိမှာ73စီဈေးတွေမြင့်တက်သွားတဲ့အတွက်ရေရှည်မှာဆက်လှနေ5ဖန်ထွက်ဖို့ခက်သွားပြီလို့ပြောပါတယ်
။ပင်လယ်ပင်မှာရတာဟို1000မိုးလောက်ရမယ်ဆိုစီဘူးက1000ကို2000လောက်အဲ့လိုရှားတာ။အဲ့လိုရှိရတာနဲ့မမြောက်ဖြစ်နေ။ရေရှည်တက်မယ်ဆိုလို့ရှိရင်တော့ဒီဆက်တွေနဲ့မောင်းလို့မရလို့ရှိရင်တော့ခက်တဲ့နယ်ပဲခက်ရတော့မှာပါဒါပဲရှိ။စီဒါစီမြောက်လာမယ်ဆိုရင်တော့ကိုဟိုမှာရတာနည်းနည်းဒီစီထည့်ရတာများများဆိုရင်တော့ဆက်နေရမောင်းလို့အဆင်မပြေတော့
အခုလိုရေလုံငန်းတွေထိခိုက်တဲ့အခါမြန်မာလူမျိုးအများစုအဓိကထားစားသုံးနေတဲ့ငါးပစုံငပင်ငချောက်ငံပြရည်လဲရှားပါတော့မှာဖြစ်ပါလေဒါကြောင့်ရေလုံငန်းနဲ့အသက်မွေးကြတဲ့သူတွေအားလုံးက73စီဈေးကိုအရင်လိုပုံမှန်ပြန်ဖြစ်ဖို့နဲ့လိုသလောက်ဝယ်ယူခွင့်ရဖို့မြောင်းလင်းနေကြပါလေခင်ဗျာ
။အော်ပုံမှန်ဒီလေဝယ်လို့ရမယ်။စေနှုန်းကလည်း5သိန်းကျော်5သိန်းလောက်ဆိုရင်တော့ကျွန်တော်တို့လုပ်ငန်းတွေကသူအန်သူတော့အဆင်ပြေတာပေါ့နော်။အားလုံးလုပ်ငန်းဒီလုပ်ငန်းလုပ်နေလူတွေထွက်နိုင်ကြတာပေါ့။နေရင်တော့ပိုကောင်းတာပေါ့ဒါပွင့်လင်းပြောရရင
်။လွတ်လပ်တဲ့အာရှတန် RFA ရဲ့တနင်္လာနေ့ညထုတ်လွှင့်ချက်တွေကိုကျွန်တော်ဝင်ပြပါဒီညအစီအစဉ်ကိုတာဝန်ခံအရီတာမက္ကမထုတ်လုပ်ရေးမှူးကိုကျော်စင်တန်းနဲ့ RFA ဖွဲ့သားတွေပူးပေါင်းတင်ဆက်ခဲ့တာဖြစ်ပါတယ်။ RFA ကိုကြည့်ရှုတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားများဘေးရန်ခတ်သိမ်းကင်းဝေးကြပါစေခင်ဗျာ။
You have been listening to Radio Free Asia.
Free Asia.
我们寻求事实真相，当我们只被告知故事的局部时，我们失去了信任。在危机时刻，我们的梦想、希望和期盼明天更美好的祝愿赖于新闻自由。在美国之音，我们为您带来的报道是人们冒险去观阅的。我们把世界连接在一起，并伴以事实真相。在美国之音，我们向您展示完整故事。
朋友，欢迎回到美国之音12月18号的时事大家谈节目，我是宇宙，在美国首都华盛顿演播室现场直播。现在我们开始今天第二个话题的讨论，涉嫌国安案开审，黎智英是否像镜子照出了香港的兴衰。好，继续欢迎各位观众朋友在 YouTube 美国之音的直播聊天室提出您的问题，发表您的见解。香港一传媒创办人已经被拘押超过3年的黎智英涉嫌违反港版国安法、勾结外国势力案，今天12月18号开审。据报道呢，今天的这个法院按照当局计划是戒备森严，要求进入者通过 X 光机的检查，还加派了大批警力加强巡逻，并且还警告公众不要意图滋扰审讯。那与此同时呢，这个案件继续引发国际社会的高度关注。那美国政府呢是一再呼吁释放黎智英，称他的案件是出于政治动机。那有分析称呢，自从港版国安法实施之后呢，黎智英被港府和北京视为头号狙击对象。那么黎智英和黎智英案为什么让中共当局如此害怕？黎智英是什么来头？他是否像一面镜子照出了香港的兴衰荣枯呢？我们继续请两位嘉宾来分析。美国非政府组织公民力量发起人杨建立博士，另外一位是中国民主党全国委员会主席王军涛博士，我们继续欢迎两位。首先呢，我想问杨博士哈，那么这个黎智英这个案子呢，是被这个世界认为呢是自从国安法实施之后呢是最大的一起这个国安案件哈。那么西方媒体也称呢，黎智英是香港最著名的出版界的活动人士。与此同时，我们也看到呢，这个中共呢将派遣大约是有上千名的这个警力呢，在他受审的西九龙法庭的这个附近来部署，而且是从今天开始，未来的3个月都将维持这样一种高度的这个戒备森严。那么国际媒体呢说他是如临大敌。那么我想请问杨博士，就您的了解，黎智英到底是什么来头呢？
好，这个黎智英的案子备受关注，那么我们也是非常的关注，我们也是加入到国际社会中去呼吁香港政府无条件的释放黎智英。黎智英呢是一个传奇性的人物，他呢是上个世纪60年代，就是当时从中国大陆，尤其是广东地区往这个香港有这个逃难潮，那时候是逃两难，一个是经济上的贫困，另外是政治上的残酷，那有很多的当时的年轻人就是靠游泳啊，从这一岸游到另一岸，就是这个就是逃亡逃难。那么黎智英是其中一员，到了香港，他和很多的呢逃难者一样，就是这个做基本的工作，所以他呢长期是在工厂里打工。后来在80年代呢，他创办了这个企业啊，创建出一个服装的品牌叫佐丹奴，那这个企业非常成功。那1989年就是天安门民主运动爆发以后，他用佐就是印了很多佐丹奴品牌的支持89民运的 T 恤衫，从此以后他比较公开，而且这个长期的是介入了推动香港以及中国大陆的这个 这个人权进步、民主化的这种这个工作。后来在90年代，他就创办了《一周刊》，后来创办90年代中创办《苹果日报》。《苹果日报》呢，开始是一个小报，但是97年香港回归以后，自由媒体的空间越来越被受到打压，《苹果日报》到越往后，它成为越重要的一个自由媒体，它是几乎是在所有的媒体没有向北京做任何妥协的一个媒体，最后它的重要性越来越体现出来。那到了这个2019年反送中运动以后，那《苹果日报》是硕果仅存的一个自由媒体了，可以讲啊，传统媒体至少是这样。那这个黎智英呢，他几十年来从89一介入以后，很多人呢都是介入了，然后这个在生意或工作之余关怀一下，但是他是非常积极的，全身心的介入。那不仅是介入推动香港的民主化，而且也推动全中国的民主化。2010年这个给刘晓波在奥斯陆颁诺贝尔奖的时候，我也邀请他到作为嘉宾去参加，就原因就是因为他对中国大陆民主化的那种关注和支持。那么香港的这个泛民主派对他非常的尊重，而且他对泛民主派的各个机构，尤其是民主党、公民党都有很多实际上的支持。那么他长期以来都是中共的眼中钉，因为他第一是中国大陆背景，了解中国共产党的这个本质；第二，他是有企业，有很大的资源，另外掌握着媒体；第三，他呢又具有非常对推动民主化、人权进步非常坚持，啊，非常坚持。所以这是在中共的眼里是最大的威胁，所以一直把他看作是这个是眼中钉，啊，恐怕是很早以前就想解决他。但是碍于一国两制的这个遮羞布，所以可能不方便这个对他动手。但是在2020年，这个在香港，实行了国安法以后，这个遮羞布就扯掉了，一国两制这个荡然无存。那么这个中共北京赤膊上阵，那么这时候这个黎智英就首当其冲，在8月份，就是那个国安法是7月1号。实施的，他在8月份就被捕，一直到今天。
嗯，就是黎智英基本上等于对于香港人来说是他们追求自由的这么一个这个 icon 式的人物哈。那么接下来我想请问王博士，就是说黎智英呢，能不能获得公正的审判呢，深受国际社会的关注。西方呢虽然没有非常直白的说他肯定得不到公正审判，但是呢各种的这个报道呼吁还有评论呢，都是来表达，都是他们用来表达这个担忧的方式，说出这种看法。其中呢，我们看到英国《卫报》说呢，对黎智英的审判让香港的国际声誉岌岌可危。那么您怎么看黎智英得到公正审判的可能性？为什么，王博士？
我觉得黎智英呢，肯定得不到公正的审判，因为我们知道呢，无论从香港传统的司法体系，因为我们知道香港呢，从19世纪开始是英国的殖民地之后呢，后来包括在其实虽然97年回归之后，基本上啊，香港的司法体系是一个英式的司法体系。那么从它的这个传统的司法体系来说，还是从国际社会公认的司法独立的这种标准来说，黎智英都不会得到公正审判。那这里具体说呢，我觉得有三个原因，国际社会不相信。第一个原因就是我们知道习近平上台之后，不仅是在香港，首先是在中国大陆建立了独裁的政治体制，在这个体制下，所有的各界呢专业标准都取消了，包括科学研究的、学术讨论的、言论自由的，还有我们在前面讨论的这样经济讨论中，甚至把经济学界的一些不同的看法，关于中国发展的不同看法，都打上了境外势力的这种这个用安全部的方式来解决这种经济发展中的不同看法。那么从这个大的环境上来说呢，黎智英对这个审判其实是个政治需要。那政治需要，他要搞定香港，那黎智英案是首案，所以他肯定从政治需要上，他得不到公正审判。 为了满足习近平的独裁安全的政治需要，治港政策的政治需要，黎智英就是个牺牲品。第二呢，我们知道呢，就是黎智英的审判呢，他不是根据香港这个当时他所作，就是如果他是作案事实啊，就列举这些事实来说，他根据当时的香港的司法体系和香港是不应该被审的。那么后来是根据港版国安法审。那我们知道法律上有一个说法叫法不追溯既往，就是说你这个立法呢只管以后，但实际上这个港版国安法颁布了，黎智英已经被抓了，他不再不存在一个违背这个法律的问题。那就是用这个，如果假如这港版国安法是追溯既往，就是关押黎智英他的这个起诉的依据的话是根据港版国安法的话，那么实际上这个黎智英审判就已经是没有什么法律意义，他肯定得不到公正审判。那最后呢，就是黎智英先生他的这个一系列这种待遇，我们来看，包括他，你看那次当时他出审的时候，他这个出庭的时候那种五花大绑啊那样的一个架势，那也不符合传统的香港，也不符合法治社会。因为这个其实无论是手铐也罢，那个绳索也罢，他是借据，借据是在这个人要逃有逃脱可能性的给他带上。那么黎智英先生都已经70了，那么在这个70多岁，那么像这样一个老人，又加上你像旁边的港警都是膀大腰圆的，他不可能脱逃，你给他搞成那样子那就是违法。所以我觉得从这几个迹象上来看的话，黎智英先生不会得到公正审判，国际社会这种怀疑呢是有他的道理的。
75、76岁的这个老人，而且是一个应该是这个文职人员啊，显然他是难以插翅这个飞出去。那么接下来杨博士，我想问你，北京对香港的镇压呢，已经导致了许多人在司法存疑的情况之下呢被拘捕和监禁，那么香港的行政干预司法呢已经是众所周知啊，那么这个呢是不是直接导致了今天香港的这个萧条和肃杀呢？
对，我觉得是一个非常重要的原因。我想接着军涛博士所讲，就是对黎智英的不公，当然对其他的这个被捕人士也产生了不公，但是尤其是对黎智英表现了太多的这个不公和残酷啊。刚才军涛博士讲了很多，另外一个呢就是按照香港的法律，这个香港的案子是可以请国外的律师的，黎智英当时想请这个欧文律师为他辩护啊，一开始法庭也同意了，后来呢就以国家安全的名义又给这个把这个取消啊。正因为这个原因，他的案子啊拖了一年才审，本来是去年年底12月要审的，开审的，那拖了一年，那实际上这就是明显的司法这个行政干预司法，而且这个命令直接就是这个叫行政这个他这个叫他的行政部门发出来的，最明显的。那么另外一个呢，他现在今天的起诉中我看着还有一项罪，这项罪呢是叫煽动，就是像我们说煽动颠覆这样的罪。在香港呢，这个煽动颠覆必须在6个月内起诉，那他是如果是煽动颠覆是2019年的话，现在已经到了这个4年以后了，所以这个已经过了时效，但是仍然这条罪呢给他起诉上去，这就是违背香港的这个法律的。那么所有的一切大家也都不用讲了，就是香港这2019年到现在的这个急转之下，那使得香港已经和上海没有什么区别，和北京已经没有什么区别啊，不仅一国两制荡然无存，而且香港无论从经济、政治、文化、教育各个行业已经急剧的向这个大陆靠齐，太多的太多的案例，这就是这个香港人最后失望的一个非常重要的原因。因为从2014年的占中运动以后，香港人明白了两个道理啊，一个呢就是说，本来他们非常有信心的，我们同样有信心，就是中国的大陆会越来越像香港，香港的同时慢慢的民主化，也许速度不是很快，但是这个总是向民主化方向迈进，那大陆越来越多的像香港。但是2014年香港人民逐渐的意识到这个是不成立的，看来是香港越来越向这个大陆靠齐。另外一个，香港人我们都知道非常爱国啊，很多这个推动香港民主化人权的这些特别是老一代，像黎智英这样老一代的人， 很多都是有反英的底子的啊，他们是非常爱国的。到2014年，他们都很少和国外进行联络。当时我们介入香港，帮忙这个香港的运动的时候，我们说要对国际社会进行倡导，他们非常警觉。他说哦，不能让这个国外势力介入啊，就是你这香港人的心态，他是非常爱国的一种心态啊。那后来2014年以后，他们发现这个爱国是一定要按照共产党要求的标准去爱国，也就是说爱国爱香港其实就是爱党。所以香港人在2014年明白了这两个道理，所以就开始越来越失望，才出现了今天的整个香港可以说对于港府对于北京完全没有信心。而2019年2020年的国安法的这个实施也造成了国际社会对于香港的这个完全以前香港是在国际社会有不同的这个地位的，现在这种经济地位啊在逐渐的丧失，这也就是我们看到香港目前的经济的这个衰退啊和中国这个大陆的经济衰退是一样的，而且的根源也是一样的，就是源于习近平的政治。
嗯，网友开玩笑，这个香港已经成为广东省的一个县级市哈，啊，这个县级市居然还有股市，也很不错了。好，接下来呢，我想请问王博士，就是说中国外交部呢上个星期说这个黎智英呢是反中乱港的首恶分子，那么当然黎智英对所有的指控呢都是表示不认罪的。那么我们来看呢，他创办的这个苹果日报的资深记者和高层呢也都被这个当时都被逮捕，那么所有的员工都已经认罪。那么我们今天要谈的就是说这家报纸和员工的结局呢是不是就是可以预见的香港未来的就包括司法公正呢新闻自由人权民权的一个缩影。那么是不是可以说呢黎智英和苹果日报的遭遇呢让香港的这个荣枯已经不是未知数。王博士。
对，其实我觉得就在黎智英案之前的时候，实际上在这个所谓反送中运动之前的时候，香港就已经发生了许多逆转。习近平上来之后，其实而且这些逆转吧是在毛泽东时代都没有。我们举个例子，叫铜锣湾事件、铜锣湾书店事件，对吧？因为出了一个叫这个习近平的女人们，我们知道其实在毛泽东时代呀，那是很左的时代，那中共所有领导人呢在香港的都有过这个类似作案，毛泽东的女人呐，周恩来的女人呐，什么江泽民的女人呐，温家宝女人呐，什么所有这些能够被老百姓认知的有影响的重要都出过类似的书籍，但是从来就共产党没有动过念头去到香港去消灭出版业。但是在这个习近平女人出来之后呢，结果呢就抓了铜锣湾书店的，而且最后对这个香港政经类的书籍营这个毁灭性的打击，那现在这方面是已经一蹶不振。而且我们知道铜锣湾事件只是一个案例，后来对许多的这种出版业的老板都进行了这种打击。所以说那么黎智英案出来之后，特别反送中案，黎智英案实际上就是一个缩影。在这个方面呢，就说香港的言论自由、出版自由还有这个都已经受到了非常多的打压。我知道包括一些西方媒体，他们在香港的话都面临着一个选择，要么你就得要按照中国大陆还可以许可的方式，或习近平吧能够接受的方式再进行活动，要么呢你就得退出香港。为此其实包括美国的出版的一些有影响的媒体都进行了调整，人事上的调整，这个压力就是大家都说，那么这个压力实际上就是反映了一条，香港的言论自由已经没有了，香港司法公正也没有了。因为特别港版国安法出来之后呢，你就是大陆是可以直接操纵香港的。过去呢，大陆的这个在香港活动啊，即使在共产党最这个活跃时候呢，它也是个地下党，对吧？他们没有个。现在呢，香港这个中共呢，对于香港这种操纵也是非常公开的。那就是说，你现在想想吧，我们回头想，林郑月娥这个人呢，当时是受到了香港人民的反对，爱好自由，是吧？但是今天比较起林郑月娥，那个李家超呢，简直就是林郑月娥都快成了一个好人了。就像比起毛泽东，好像其实邓小平是个大坏蛋，但是比起毛泽东和习近平嘛，这个邓小平比较幸运，因为前有毛泽东，后有习近平，他倒显得还像共产党里一个好人了。这以至于这个彭斯当时前副总统在东南亚第一次勾勒说跟中共的所有分歧的时候，还说回到邓小平去呢，中美关系就可以回到正常的这种交往。所以就是说，那么就是即使在邓小平时期，就按照那个标准来说，香港都已经出现了很大的倒退，不可能再回到过去了。
嗯， 接下来呢，我想问问这个杨博士啊，就是说呢，事实上目前呢，这个我们从黎智英这个案件呢，看到中共对黎智英的这个手段之严苛哈，那么对他的这个迫害，就是毫无这个理据可言。那么呢，同时呢，我们是不是可以把它理解为，就是说中共之所以害怕这么害怕黎智英呢，是香港人民已经把黎智英呢作为他们追求这个自由、捍卫他们司法以及捍卫他们的这个繁荣的一个精神性的这个领袖式的人物。那么就是说香港人民是应该说是香港人民应该说是这个就对香港人民来说，黎智英呢是一个相当具有号召力的这么一个人物。那么由此可见呢，就中共应该是非常的害怕香港人民，是不是可以这么理解？
啊，当然是。黎智英刚才我们已经讲过了，在香港是享有很高的声誉，啊，这个泛民主派非常的这个尊重他，而且他有相当的号召力，而且。不仅仅是他这个长期的介入啊，推动香港的民主化、人权进步这些具体的支持工作，更重要的是他有资源，他有想法，他本身是非常有远见的，非常有知识的啊，有手中掌控着媒体，同时呢有大量的资源投入到这样的事业中去，当然这成为这个中共的头号的眼中钉。那香港人民当然。非常的这个拥护他啊，支持他。那今天就是在这个香港政府这么严密的控制之下，仍有众多的民众去旁听。他所谓的旁听，就是表达对于黎智英的支持。他们进去或者他们尽量的争取进去以后，他用各种表情对黎智英进行这个表达他们的支持。啊，一个最著名的这个社运人士叫王婆婆，岁数也很大了，可能比黎智英的岁数还要大。今天又去，她被这个警察给赶到这个一两条街之外，啊，不让她靠近，啊，就在这种情况下，大家，还有这么多人关注，啊，我觉着，这就是从另一个方面反映出来中共为什么害怕黎智英。这个中共不仅是在香港。在中国大陆是一样的，对于黎智英这样的人物啊，都是非常非常害怕的。
嗯，好，接下来我们来分享一些观众朋友的评论哈。一位呢是鱼次郎，他说呢，香港都衰败了，那说明整个中国的经济已经无药可救了。另外一位呢是江亚，他说呢，黎智英没事的，别担心，谅中共没有这个胆量。杜三元说，可怜的老黎，香港的英雄。好好保重。另外一位呢是杜旺杨，他说呢，香港除了能上外网，其他的也和大陆是一样的。那么事实上呢，我也注意到呢，在香港的这个铜锣湾呢，居然出现了这么一个组织，叫做铜锣湾社区党群服务中心。那么这个事儿呢，确实是真的。好，接下来我想请问王博士，就说刚才这个杨博士也谈到黎智英对中共的威慑力，那么我想再问问您，就说呢，中共怕黎智英，实际上是害怕这个香港的老百姓。那您认为是什么使得这个香港老百姓对于中共来说具有这么大的这个威慑，这么强大的这个威慑力？那么中共。为什么如此虚弱呢？
对，其实呢，这个问题吧，我们这些长期推动中国民主运动的人呢，我们也在考虑这个问题。就是照理说呀，邓小平时代啊，那时候他刚上来，中共也很虚弱，属于国民经济面临崩溃的边缘。然后政治上，我们叫毛泽东把中国搞得一塌糊涂。但那个时候呢，中共没有动香港，而香港出现了大量的出版，这些读物啊，当时对，而且香港的出版业呀。分两块吧，一块是老百姓的，就是那种这个色情啊等等这些，就他的生活的这种各种各样需求，还有一大块呢，就是评论中国大陆政治。那我们也知道，世界各国的这种情治机构呢，也都在香港设有点儿。香港就是中共一直是把它一个特殊的橱窗，而且呢，毛泽东和周恩来呢，当时他是可以把香港拿回来，不拿回来就是有意识保留这样的一个东西呢，和作为和西方交流的一个中介。所以广交会实际上。主要都是通过香港过去的。那后来呢，在邓小平主张改革开放之后呢，香港就成了资本主义和社会主义的中国呀，资本主义的世界和社会中国进行结算的一个连接点。就是说，所以当时在这个习近平要灭香港之后， 这个港交所的那个头啊，他实际上是中共原来的一个什么党委书记，他就说呢，如这个这是资本主义的世界是不相信中国的社会主义的，就是因为在香港那还有一套比较公正法治保障的结算的这个地方。那现在呢，我觉得其实习近平准备他这个报复啊，现在是要征服世界了，就是他已经实现了全党信息全国信党，这样就全国信息了，他下一步要让全世界信中，就是他要做这一点，就像香港呢就是一个他必须要灭掉的地方。那灭香港之后呢，他就要挑，那黎智英先生就成了首当其冲的牺牲。
嗯，好的，由于时间的关系，今天的时事大家谈节目的讨论到这里就结束了。感谢中国民主党全国委员会主席王军涛博士以及美国非政府组织公民力量发起人杨建立博士参加今天的节目，并且发表精彩评论。嘉宾在节目中发表的是个人观点，不代表美国之音。明天的时事大家谈节目讨论两个话题，是南中国海成热点，比台海是否更危险，中国再次抗美援朝效果能否如愿以偿？网友们可以通过推特在节目开始之前与我们互动。好，我们再次感谢两位来宾的点评和观众的收看并且参与讨论。我是宇宙，祝你晚安，我们下次节目再会。